ကိုစလေလာအမီစီရင်တင်ကျွင်းဖို့ပြည်ထောင်စုလွတ်တော်ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့နောက်ဆုံးရက်ဩဂုတ်လ၈ရက်နေ့အစနောက်ထပ်ရက်အနည်းငယ်တိုးပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့တင်ပြချက်ကိုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ကဆိုလိုက်ပါတယ်ဒီတော့တွင်းမှာပဲ NLD အနေနဲ့လွတ်တော်ကိုစလေလောင်းတွေကိုရွေးချယ်စီစစ်နေပြီးမကြခင်အမိစီရင်တွေကိုထုတ်ပြန်ကြေညာသွားမယ်လို့လည်းဆိုပါတယ်မအင်ဂျင်နိုင်ကအပြည့်အစုံကိုပြောပြမှာပါရှင်
နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းအမည်စင်းတင်သွင်းရမယ့်အချိန်ကိုဇူလိုင်လ20ရက်နေ့ကနေဩဂုတ်လ၈ရက်နေ့အထိတည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားပါတယ်။နိုင်ငံအနှံ့မဲဆန္ဒနယ်300ကျော်မှဝင်ရောက်ရှင်ပြိုင်ဖို့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အမည်စင်းအနည်းဆုံး2000ခန့်ရရှိထားတဲ့ NLD ပါတီအနေနဲ့တရင်နှစ်ပတ်အတွင်းအချိန်မီဆောင်ရွက်ဖို့အခက်အခဲတွေရှိနေတာပါ။ဒါကြောင့်တက်မှတ်ရက်ကိုနောက်ထပ်10ရက်တိုးပေးဖို့ဇူလိုင်လ21ရက်နေ့ကပါတီဗဟိုကော်မတီဝင်တဦးဖြစ်တဲ့ဦးမြန်ဝင်းကရွေးကောက်ပွဲကော်မရှင်ကိုတင်ပြခဲ့ပေမဲ့ကော်မရှင်ဘက်ကလက်မခံဘဲမူလတက်မှတ်ထားတဲ့ဩဂုတ်လ10ရက်နေ့မှာနောက်ဆုံးစည်းရုံးပေးသွင်းရမှာဖြစ်တယ်လို့ပြန်ကြားခဲ့တဲ့အကြောင်း NLD ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ဗဟိုကော်မတီဝင်တဦးလည်းဖြစ်တဲ့ဦးဝင်းမြင့်က VOE ကိုပြောပါတယ်ဒါအပြင် NLD အနေနဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုစီစစ်ရွေးချယ်နေပြီးမကြခင်အမည်စင်းတွေကိုအတီးပြုတ်ထုတ်ပြန်သွားမှာဖြစ်တယ်လို့ဦးဝင်းမြင့်ကအခုလိုပြောပါတယ်
။ကိုကလူတွေကဗျာသူ့ဟာသူစင်းနေတယ်။ပြီးပြီးတော့သူတွေကစီးစီရနောက်ဆုံးအတီးပြုတ်မယ်ဆိုတာစီးစီဘာမှမရှိသေးကြဘူးသူတို့ဘာလုပ်ကြလဲကြည့်ပြီးတော့သူတို့ဟာသူတို့တင်ပြီးတော့သူတို့ဟာသူတို့ဘယ်မျိုးသူတို့ဟာဘယ်မျိုး online နဲ့တင်လို့ပြောတာလား။သူတို့ဟာသူတို့တင်ပြီးရတယ်အတီးမှမဟုတ်ပဲစီးစီရဒီဒီမျိုးဒီမျိုးမှတတ်မှန်သိတာမှမဟုတ်ပဲ။အပြိုင်ကြီးအများကြီးရတယ်တင်ရတင်ရလည်း၄-၅ဦးရှိရတယ်အဲ့ဒါကိုသူတို့ကသူတို့ရှောက်ပြရတယ်သူတို့ကဘယ်မျိုးဆို online နဲ့တင်ပြီးတော့ဟိုလူတွေဘယ်လိုပြောမလဲဟိုတချို့ဆိုလို့ရှိရင်မျိုးမျိုးခါတွေပြောပါတယ်ပြောအဲ့လိုဖြစ်တယ်ပြောအဲ့ဒါပြောတာအဲ့ဒါဘယ်လိုလို့မှတရားဝင်လူကြီးလို့မရဘူးစီးစီထိုင်ပြီးတော့ဆုံးဖြတ်ပြီးမှအတူပဲအဲ့
တော့ဘယ်တော့လောက်ဒီ NLD ကစီးစီရနေပြီးတော့ထုတ်ပြန်ကြေညာမလဲမသိဘူး
ကိုကျွန်တော်တို့အခု23ဝန်းနဲ့နောက်ဆုံးဒီနောက်ဆုံးစီးပြီးဒီအိမ်တိုင်းအားလုံးကနေဒီကိုရီးယားဆိုရင်အကုန်တောင်းတာလေတောင်းတာပြီးတော့ကျွန်တော်စီးပြီးအစီးထိုင်မှာပေါ့စီးပြီးထိုင်တော့စီးပြီးအကုန်လုံးကဒီကိုရီးယားဆိုရင်ဆက်ပြီးတော့ရွေးချယ်မှာပေါ့ရွေးချယ်ပြီးတော့ကမှစီးပြီးဆက်အားဖို့တခါပြပြီးတော့စုံထိုင်ပြီးတော့မှဒေမီယာဒီထုတ်ပြန်မှာပေါ့အဲ့ဒီတော့မှအတူပဲတရားဝင်ထုတ်ပြန်မှာအတူပဲ
ဒါအပြင်ရွေးကောက်ပွဲတရားမျှတမှုရှိဖို့အတွက်တည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့မှန်ကန်တိကျတဲ့မဲဆန္ဒရှင်စည်းရင်းထုတ်ပြန်ဖို့အရေးကြီးတယ်လို့မြင်ကြောင်းဦးဝင်းမြင့်ကပြောပါတယ်
။ရွေးကောက်ပွဲကော်မရှင်ဆောင်ရွက်ချက်ဒီပေါ်မှာတော့ဒီလူသက်တူတရားမျှတတဲ့ရွေးကောက်ပွဲကျုံမလို့တော့ကော်မရှင်ကတော့ပြောနေတာပေါ့နော်အချိန်ချင်းပြောနေတာပဲ။အခုအရေးကြီးတာကတော့ကျွန်တော်တို့ကဒီမဲဆင်းမှုမှန်ကန်မှုပဲ။အောက်ဆိုရွေးကောက်ပွဲဆိုတာကမဲဆင်းပုံမှာအခြေခံမှုလို့ပါမဲဆင်းမှန်ကန်မှာရွေးကောက်ပွဲမှန်ကန်မှာအဲ့တော့မဲဆင်းမှန်ကန်ဘုရားတော့အရေးကြီးဆုံးပ
ါအရင်ကရွေးကောက်ပွဲကျင်းပတဲ့နေ့မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတီလုံးကျွဆန္ဒခံယူပွဲပူးတွဲလုပ်မယ်ဆိုတဲ့အခြေအနေမဖြစ်နိုင်တော့တာနဲ့ပတ်သက်လို့လည်းဦးဝင်းမြင့်ကအခုလိုတဆက်ထဲရှင်းပြပါတ
ယ်ငါတို့ကဂါကြီးတစ်ခုတည်းပြင်တာဟုတ်ငါတို့ကဂါကြီးလည်းရှင်းရေးနေရာလေးဒါဝေးအမြင်ကိုကြောင်းလာဒီတစ်ခုပုံမှန်တစ်ခုလေဒါကိုဆန္ဒခံယူပွဲလုပ်ရမှာဆန္ဒခံယူပွဲလုပ်တဲ့ဆိုတဲ့အခါကျတော့လည်းဒီအခုရွေးကောက်ပွဲနဲ့ရောပြီးလုပ်မှာဒီကနေ့ရွေးကောက်ပွဲလုပ်တဲ့ဒီပေါ့မက်ဆန္ဒရဲ့တနည်းတင်ရောက်၄-၅ဦးပေါ့မရွေးကောက်ပွဲလုပ်တဲ့ဟာတွေနဲ့လာရှုပ်နေတယ်ဒီရွေးချက်ပြင်ဖြစ်ပြီးရှုပ်နေတယ်လူတွေတိတ်နာမလဲဖြစ်နေတယ်အဲအဲ့ဒါကြောင့်မလို့ဒါလည်းတကြောင်းပါလဲတော့ကောင်လူကြီးရလဲတကကျတန်ပေါင်း၄000ကျော်တော့ကုန်ဦးမယ်အဲအဲ့ဒါကြောင့်မို့ဒါကိုခိတ္တရှည်ရင်းထားဖို့နောက်မှဒီဟာကိုဒီဆန္ဒခံယူဖို့နောက်ပိုင်းမှာလုပ်ဖို့ဆိုပြီးတော့ဒါဟိုကော်မရှင်ဘက်ကနေပြီးတော့ပြောင်းရွေးလုပ်တယ်တင်ကြလာတာဒီနေ့ကလည်းပေါ့ကောင်ပြောင်းရွေးလုပ်တယ်ကသဘောတူလိုက်
လက်ရှိထုတ်ပြန်ထားတဲ့မဲဆန္ဒရှင်စီရင်မှားယွင်းမှုတွေကိုပြင်ဆင်ဖို့ဇူလိုင်လ30ရက်နေ့ကိုနောက်ဆုံးသတ်မှတ်ထားပြီးအဲ့ဒီနောက်ပိုင်းပြင်ဆင်ထားတဲ့အခြေခံမဲစီးရင်တွေကိုဩဂုတ်လနောက်ဆုံးသတင်းပတ်မှာတနိုင်ငံလုံးအနှံ့ထပ်မံထုတ်ပြန်သွားမှာဖြစ်တယ်လို့ရန်ကုန်မြို့မှာကျင်းပတဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်ကပြောသွားပါတယ်။ဒါအပြင်မဲစီးရင်မှာအမည်ပါမှသာမဲပေးနိုင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်။လွှတ်တော်ကိုယ်စားလှယ်လောင်းဖြင့်ဝင်ရောက်ရှင်ပြိုင်ရွေးခံမဲ့သူတွေအနေနဲ့လည်းမဲစီးရင်နဲ့ပါမှရွေးကောက်ခံပိုင်ခွင့်ရှိတယ်လို့ဦးတည်ကပြောသွားပါတယ်။နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာပါတီပေါင်း90လောက်ဝင်ရောက်ရှင်ပြိုင်ဖို့ရှိနေပါတယ်ရှင်။